အရှိတောင်အာရှဒေသတွင်ရာသီဥတုပြောင်းလဲမှုတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်တဲ့ကမ်ဘောဒီးယားမှာပြည်သူအများစုရဲ့အဓိကအတမွေးဝမ်းကြောင်းလုပ်ငန်းဖြစ်တဲ့လေယာစိုက်ပျိုးရေးမှာမိုးခေါင်ရေရှားမှုကြောင့်ထိခိုက်နေရပါတယ်။နှစ်သီးစာစိုက်ပျိုးလို့ရှိတဲ့လေသမားတွေဒီနှစ်မှာမိုးရာသီတစ်ခုရဲ့မှာပဲစဘာစိုက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားပေမဲ့လည်းစဘာအထွက်နှုန်းမကောင်းလို့အကျွေးပြနေတဲ့လေသမားတွေအတွက်တော့ရွေးချယ်စရာမရှိပဲနှွေစဘာကိုပါစူးစားစိုက်ပျိုးကြည့်ဖို့ဆုံးဖြတ်ထားကြတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်တာတင်ပြထားပါတယ်ရှင်
ကိုရီးယားနိုင်ငံကဆာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတိဆောက်ခဲ့တဲ့အကြီးဆုံးစစ်နောင်ကြီးဖြစ်ပြီးလူပေါင်းများစွာသိကြည့်ခဲ့ရတာပါဒီကနေ့ခင်မာတော့ကမ်ဘောဒီးယားမှာမိုးဖောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလည်းခြောက်ခံလာနေပါတယ်မြို့တော်ဖနန်းပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆယ်ကြီးကထောင်နဲ့ချီတဲ့စဘာဆိုင်တောင်တူလေသမားတွေအတွက်အရင်ကြီးလာတဲ့ရေရရှိရာအရင်အမြစ်ဖြစ်ပါတယ်ဒီဆယ်ကြီးစီကိုတွားရှိတဲ့အခါမှာတော့လယ်သမားတွေကဟက်တဲ100,000ရရှိတဲ့ဆယ်ကြီးတွေကကြံနေသေးတဲ့ရေကန်လေးတွေထဲကနေလယ်တွေစီကိုရေးသွဲယူနေကြသလိုတချို့ကတော့ငါဖန်နေကြပါတယ်။မိုးရွံ့တွေပါမိုးမရွာဘူးဆိုလဲလယ်သမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလယ်သမားတွေကຫນွေနဲ့မိုးစဘာကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်ထရီကတော့စဘာကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်
။ဘန်ပစ်တော့မချနာမန်ဖိုခဲတက်တာတမတန်တော့မချနာနိဖ
အရင်ကနေမတူပါဘူးပိုးပြီးတော့ဆိုးလာပါတယ်။မနစ်ကမိုးရသေးတုန်းကဆိုရင်နှစ်ခါပဲမိုးရွာပါတယ်။ဒီနှစ်မှာမိုးလည်းမရွာသေးပါဘူး။မင်္ဂလာဆောင်မှုဆုထားတဲ့ပတ်စံကလည်းကုန်သွားပါတယ
်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်ခံစားတဲ့မှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်။ဆက်ပြေးရေးပေါ်မှာအများစုမျှခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဥတည်နေပါတယ်။လယ်ခြောက်ရွက်ခွဲရှိတဲ့သုံးကတော့စဘာအထက်နှုံးကလည်းမကောင်းဘူးလို့ပြောပါတယ်။
ဖလိုက်တရက်လန်အပ်မြင့်ချော်လေဒီကောင်ကြီးချက်ကြီးကပြုံးမှုပြီ
းအမြတ်မရှိပါဘူးဓာမီဩဇာဘိုးတော်မကံမိပါဘူ
းစဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လဲသူကပြောပါလေဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝန်ကြီးချုပ်ခွန်ဆန်းကမိုးခေါင်ရေရှားမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရာသီတစ်ခုပဲစိုက်ကြဖို့ပြောပါလေဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝန်ကြီးချုပ်ခွန်ဆန်းကကံတဲချီနယ်ကထောက်မဲ့ချီတဲ့အလုပ်သမားတွေကိုပြောဆိုခဲ့တာပါမိုးဟောင်ရေရှားမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ရေရှင်းမြင့်တဲ့မိုးလေဝသဆိုင်ရာဝန်ကြီးဒီဆယ်ဧရိယာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်ပြီးလူစဘာစိုက်တာကဝန်ကြီးချုပ်ခွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လယ်သမားတွေကိုပြောဆိုခဲ့တာပါခွင့်ပြုထားတာကဟက်တာ5000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။မိုးဟောင်ရေရှားမှုကြောင့်ပြည်내13ခုကစဘာဆိုင်ဧက5000လောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးပြန်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျင်းရအုပ်ချုပ်ရေးမှူးမင်းစီယံကတော့ဒီနှစ်မှာပုံမှန်စဘာအထွက်နှုန်းရဲ့10ရာခိုင်နှုန်းလောက်ပဲထုတ်နိုင်တယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ဒီကြားထဲမှာအများစုကငွေချေးပြီးတော့လှုပ်ချရတာကြောင့်အကျွေးကပိုပြီးပြီလာတယ်လို့လည်းသူကပြောပါတယ်။ဤဒီလ2019ခုနှစ်ကလေးက MFI နဲ့ Data Ring ငွေချေးသူတွေရဲ့ချင်းဝယ်အပေါ်မှာယူတဲ့အတိုးနှုန်းက18ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတိုးနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနဦးအစုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးဖြစ်တဲ့မင်းစီယံကတော့
မောင်ဖရိုက်ဘော်ကြီးကြီးမှအုပ်ပလိုက်ကြည်ကြီးဒီစင်ထရိုင်ကိုကျောင်းဟောင်းအာဒီက
င်းကိုရှင်တွေကပိုးပြီးဆိုးလာမယ်ဆိုတော့မိဘတွေကထိုင်းကိုသွားပြီးလှုပ်လှုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်အခြေအနေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့စောက်လို့ရင်းနဲ့စိုက်ပျိုးရေးအလုပ်သမားတွေအဖြစ်လုပ်ကြပါတယ်ပုံမှန်အားဖြင့်တော့ပြောင်းရွှေ့အလုပ်သမားတွေကဒီကိုလာပြီးစိုက်ပျိုးရေးကိုကူကြပါတယ်ဒါပေမဲ့ဒီနေ့တော့သူတို့ပြန်လာမှာမဟုတ်ပါဘူးလူတွေလည်းတယောက်နဲ့တယောက်မတည့်ဖြစ်ကုန်ကြပါတယ်။တချို့ကရေရပြီးတချို့ကမရကြလို့ပါ
။ဆယ်နဲ့အနည်းဆုံးသူတွေပဲရေရကြပါတယ်။ဆ ချက်ကြီးကိုကြီးကျက်နေတဲ့ရွှေရှင်းရဌာနကဤပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိအေက12000လောက်ထိခိုက်နေရပြီလို့ပြောပါတယ်
။ဟုတ်ကောင်းဆန်းကြောက်နေ
တယ်။ဟုတ်ကဲ့လားခဏမအပ်ဘူးလား
။ထောင်ထဲကြီးရဲ့မိသားစုတွေထိခိုက်နေရပါတယ်။တချို့ဆိုအခု300ရာရေမရှိကြပါဘူး။ဆယ်ကြီးတွေကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်။ရာသီဥတုကပြောင်းလဲသွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
။ဒီဆယ်ကြီးကရေကုဗမီတာ380လောက်ထိမ့်သိမ့်ထားနိုင်တာပါ။ဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာ1000လောက်ပဲရှိပါတယ်။ဒေတာခံတွေကတော့ငါအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တည်ရေးကစံကဘာဆက်ကြိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာဆက်ကြိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပါနေလို့ဝန်ကြီးချုပ်ကစဘာကိုတရားပြည်ပဲဆက်ဖို့ညွှန်ကြားထားပြီးမယ်လေ။ဒေသခံပြည်သူတွေကတော့ຫນွေစဘာဆိုင်တယ်လို့ပြောဆိုကြပါတယ
်။ကယင်းဆော့ဆော့ပန်းတို့ခေါ်ဘူးတဲ့နော်ဆော့ပန်းခေါ်တယ်။ဒါဆို
မိုးရည်တစ်ခုတည်းတင်တော့စဘာမဆိုင်နိုင်ပါဘူး။စဘာမအောင်ရင်တောင်မှຫນွေစဘာတော့ဆိုင်တယ်လို့ဆုံးဖြတ်ထားပါတယ်။ရှင်ထဲမှာရေလုံးလောက်မယ်လို့ထင်ပါတယ်
။လေမားတူဖြစ်တဲ့ဒီရက်ကတော့ဆက်ကျွေးရေးမကောင်းတာကြောင့်ဒေါ်လာ3000အကျွေးတင်နေပြီလို့ပြောပါတယ်။တချို့လေသမားတွေကတော့တရုတ်လုပ်ငန်းရှင်တွေရဲ့ဆဲစနစ်ကနေရှိရနေပါတယ်။အဲ့ဒီဆဲတွေကတော့အနီးကစျန်ရီနဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါ။မိုးကောင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လေသမားတွေကတော့လာမယ့်ဤဒီလနှစ်ခုမှာမိုးရွာဖို့စုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်။